But I also want to announce my choice for the next chair of the Federal Reserve, one of the nation's foremost economists and policymakers, current vice chairman, Janet Yellen.
ကျွန်တော်အနေနဲ့ဘဟုဘန်ဥက္ကဋ္ဌအသစ်ဖြစ်တဲ့ဘသူကိုရွေးချယ်ထားတယ်ဆိုတာကိုလည်းကြေညာလိုပါတယ်။သူကတော့နိုင်ငံရဲ့ရှေ့ပြီးစီးပွားရေးပညာရှင်တွေနဲ့ policy ချမှတ်သူတွေနဲ့တဦးအပါဝင်ဖြစ်တဲ့လက်ရှိဒုတိယဥက္ကဋ္ဌ Janet Yellen ပါပဲ
။အဲ့ဒါကတော့သမ္မတဥဘမကဒီနှစ်ကိုအနားယူမဲ့လက်ရှိအမေရိကန်ဘဟုဘန်ဥက္ကဋ္ဌ Ben Bernanke နေရာမှာလက်ရှိဒုတိယဥက္ကဋ္ဌဒေါက်တာ Janet Yellen ကိုခန့်အပ်ဖို့သူ့အနေနဲ့အမည်တင်သွင်းတဲ့အကြောင်းအင်ဗျူတော်မှာအောက်တိုဘာလ9ရက်နေ့ကကြေညာသွားခဲ့တာပါ။ဆယ်စုနှစ်ပေါင်းများစွာတွင်အဆိုးဆုံးအမေရိကန်စီးပွားရေးကြဆင်းချိန်မှာ Mr. Obama သမ္မတဖြစ်လာစဉ်ကလူမှုဆန္ဒသဘောထားကောက်ခံချက်တွေမှာမဲဆန္ဒရှင်တွေအဓိကထားခဲ့ကြတာကတော့နိုင်ငံရဲ့စီးပွားရေးပဲဖြစ်ပါတယ်။အလုပ်လက်မဲ့နှုံမကြမီကကြဆင်းလာတာတွေ့ရပြီးမဲ့လို့လေနှီးကွေးစေဖြစ်တာမို့နောက်တမဲ့ဘဟုပန်ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာယဲလင်အတွက်ကတော့လွယ်ကူမဲ့တာဝန်မဟုတ်ပါဘူး။ဒါပေမဲ့လို့သမ္မတဥဘာမားကတော့သူ့မှာယုံကြည်ချက်အပြည့်ရှိတယ်လို့ပြောပါတယ
်။ I've considered a lot of factors. Foremost among them is an understanding of the Fed's dual mandate. Sound monetary policy to make sure that we keep inflation in check, but also increasing
importance. ကျွန်တော်အနေနဲ့အချက်လက်တော်များများကိုထည့်သွင်းစဉ်းစားပါတယ်။ပထမဆုံးကတော့ဘဟုပန်ရဲ့ဒီဒွန်တွဲနေတဲ့အဓိကတာဝန်နှစ်ရပ်ပါ။ငွေကြေးဖောင်းပွားမှုတွေကိုထိန်းထားနိုင်မဲ့ခိုင်မာတဲ့ငွေကြေး policy တရချမှတ်နိုင်မှုအပြင်အလုတ်ကင်ဖန်တီးပီးဟာလည်းလက်ရှိနိုင်ငံကရင်ဆိုင်နေရတဲ့အရေးအကြီးဆုံးအကဲဆတ်မှုတရဖြစ်ပါတယ
်။ဒေါက်တာယဲလန်ကဘယ်သူလဲ။အသက်68နှစ်ရွယ်ဒေါက်တာယဲလန်ဟာ Brooklyn မြောက်ွက် New York ဇာတိသူဖြစ်ပြီးငယ်စဉ်ကတည်းကအတက်မှထိတ်ကပြေးနေသူဖြစ်ပါတယ်။1968ခုက Brown Tech သူကနေစီးပွားရေးဘွဲ့ကိုထူးချွန်စွာရရှိခဲ့တယ်လို့1982ခုနှစ်မှာဟီးလ်တက်ဒူကနေစီးပွားရေးပါရဂူဘွဲ့ကိုရရှိခဲ့သူလည်းဖြစ်ပါတယ်။သူဟာသမ္မတဟောင်းဘီလ်ကလင်တန်နဲ့ထက်ကအင်ဗျူရောစီးပွားရေးချန်ပီဖြစ်ခဲ့ပြီးဆန်ဖရန်စစ္စကိုရဲ့ဘဟုဘန်ဥက္ကဋ္ဌဖြစ်လဲဆောင်ရွက်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာကယ်လီဖိုးနီးယားရဲ့ဘာကလီစီးပွားရေးတက်ဒူမှာထူးခြားတဲ့ပါမော့ခတူလည်းဖြစ်ခဲ့ပါတယ်။ဒီနောက်သူဟာ2010မှာအမေရိကန်အစိုးရဘဟုဘန်ရဲ့ဒုတိယဥက္ကဋ္ဌဖြစ်သမ္မတဥဘာမားကခန့်အပ်ခဲ့တာဖြစ်ပါတယ်။သမ္မတဥဘာမားကဒေါက်တာယဲလင်ရဲ့ရည်အသွေးနဲ့ပတ်သက်လို့
And I found these qualities in Janet Yellen. She is a proven leader. And she's tough, not just because she's from Brooklyn. Janet is exceptionally well
Janet Yellen မှာကျွန်တော်သဘောကျတဲ့ရည်အသွေးတွေ့ရပါတယ်။သူကခေါင်းဆောင်ပီတာတယ်ပြက်ပြက်သားသားလည်းရှိတယ်။သူဟာဒီတာဝန်အတွက်အရေးချင်းအထူးပြည့်စုံပါတယ်။ဘဟုအစိုးရဘက်မှ7နှစ်ကျော်ကြာခေါင်းဆောင်ပိုင်းရာထူးတွေမှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။လုံးခဲ့တဲ့3နှစ်တာကာလမှာဆိုလို့ရှိရင်ဘဟုဘန်ရဲ့ဒီဒုတိယဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်တဲ့နေရာမှာလဲသူဟာကျွန်တော်တို့နိုင်ငံရဲ့စီးပွားရေးပြန်လည်တက်မှတ်လာစေဖို့ policy တွေချမှတ်ရေးမှာထူးကဲစွာပဲအင်အားတည်းဖြစ်ခဲ့ပါတယ
်ဒေါက်တာယဲလင်ရဲ့အသက်ကျနောက်တစ်ခုကတော့သူ့ရောင်းရင်းတွေရဲ့လေးစားမှုကိုခံယူရတာပဲဖြစ်ပါတယ်သမရက
Janet also knows how to build consensus she listens to competing views and brings people together around a common goal and as one of her admirers says she's the kind of person
Janet အနေနဲ့အများဆန္ဒသဘောထားတွေကိုရယူသူလည်းဖြစ်ပါတယ်။နှစ်ဖက်သဘောထားအမြင်တွေကိုနားထောင်နေတပြေးညီဥတီချက်ပေါင်းမြောက်စေဖို့လေလူတွေကိုစီးအောင်တတ်တယ်။သူ့ကိုအားကြတဲ့သူတူပြောခဲ့တာကိုကိုကပြောရင်တော့သူဟာသူ့ဘေးမှာရှိနေတဲ့သူတွေကိုစိတ်ချမ်းသာစေတဲ့ပုံကူမျိုးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လည်းပဲနိုင်ငံတော်ဖန်သူ့ရောင်းရင်းတွေကသူ့ကိုသိတ်လေးစားကြသလိုပဲအမေရိကန်ပြည်အောင်စုရဲ့ငွေကြေးခေါင်းဆောင်မှုကိုစောင့်ကြည့်နေကြတဲ့ကမ္ဘာတော်ဖန်ရှိသူတွေကလည်းသူ့ကိုလေးစားကြတာမဆမ်းပါဘူး။
ဒေါက်တာယဲလင်ကလည်းအင်ဗျူရောမှာသမ္မတကအမိတင်သွင်းမှုကိုလက်ခံရမှာနိုင်ငံစီးပွားရေးအတွက်ရှေ့မှာလှုပ်ဆောင်စရာတွေကြန့်ရှိနေသေးတယ်လို့ခုလိုဝန်ခံခဲ့ပါတယ
် Well we have made progress we have farther to go the mandate of the federal reserve is to serve all the american people
ကျမတို့နိုင်ငံနေနဲ့တိုးတက်မှုတွေရရှိခဲ့ပြီမဲ့လို့လေရှေ့မှာလှုပ်ဆောင်စရာတွေအများကြီးကြန့်ရှိနေပါသေးတယ်ဘဟုဆိုရဘန်ရဲ့အဓိကတာဝန်ကအမေရိကန်နိုင်ငံသားတွေအကျိုးတည်ပိုးပေးဖို့ပဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားအများပြားဟာအလုရှာမရဖြစ်နေပါတယ်။သူတို့ဘယ်လိုနေစဉ်ယက်တီကြမလဲ။အကျွေးတွေဘယ်လိုဆက်ကြမလဲ။သူတို့မိသားစုတွေကိုဘယ်လိုထောက်ပံ့ကြမလဲဆိုတာကိုပူပင်နေကြတာတွေ့ရတယ်လို့ဒေါက်တာယဲလင်ကပြောသွားတာဖြစ်ပါတယ်။အလုလည်းမဲ့ပပျောက်ရင်းနဲ့ပတ်သက်လို့သူက
The Federal Reserve can help if it does its job effectively.We can help ensure that everyone has the opportunity to work hard.
ဘဟုဘန်နေတာဝန်ကြီးကြီးဆောင်ရွက်ရင်အလုပ်လက်မဲ့တွေကိုအကူအညီပေးနိုင်ပါတယ်။ အလုတ်စူးစားလုပ်မဲ့သူတွေအတွက်အလုတ်ကိုင်းကိုဖန်တီးပေးနိုင်မှုနဲ့ပုံမကောင်းမှုနဲ့ဘဝတိဆောက်နိုင်ရေးအတွက်အခွင့်အလမ်းတွေကိုဖန်တီးပေးနိုင်ရမှာဖြစ်ပါတယ်။ငွေကြေးဖောင်းပွမှုကိုထိန်းထားဖို့လုပ်ရမယ်ပြင်တစ်ချိန်တည်းမှာပဲဆွေရွာရေးဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးရလဒ်တွေကိုလည်းမထိခိုက်ရအောင်အကအကွဲပေးနိုင်ရမှာဖြစ်ပါတယ်လို့ဒေါက်တာယေလင်ကပြောသွားတာဖြစ်ပါတယ်။ဒေါက်တာယေလင်ရဲ့အားသာချက်တစ်ခုကတော့ခေါင်းဆောင်ကောင်းတို့ရဲ့အရေးချင်းတစ်ရပ်ဖြစ်တဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာအများရဲ့အမြင်ကိုလက်ခံစဉ်းစားကြည့်မယ်ဖြစ်ပါတယ်။ဒေါက်တာယေလင်ကသူ့ရဲ့ခံယူချက်နဲ့ပတ်သက်လို့
The Fed has powerful tools to influence the economy and the financial system.But I believe its greatest strength rests in its
ဆွေရအနေနဲ့နိုင်ငံရဲ့စီးပွားရေးနဲ့ငွေကြေးစနစ်ကိုထိန်းချုပ်နိုင်တဲ့ထိရောက်တဲ့နည်းစနစ်တွေလက်ဝဲမှာရှိနေပါတယ်။ဒါပေမဲ့လို့လေအဓိကခွန်အားကတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချရမှာအမျှော်အမြင်ကြီးရမှာဖြစ်တယ်လို့တမတမကြရမှာလည်းဖြစ်ပါတယ်။ဒါအပြင်မတူကွဲပြားတဲ့အမြင်တွေကိုအခြေအတင်ညှိနှိုင်းဆွေးနွေးပြီးထွက်လာတဲ့အဖြေနောက်မှာလေအခိုင်အမာတစုတစည်းတွေရပ်တည်ပေးဖို့ဖြစ်ပါတယ်လို့ဒေါက်တာယေလင်ကပြောသွားတာဖြစ်ပါတယ်။သမ္မတအိုဘားမားလက်ထက်မှာအဆုံးဖြတ်ပေးနိုင်တဲ့ယာရုတွေမှာမြို့သမီးတွေခန့်အပ်မှုတိုးလာတာတွေ့နေရချိန်မှာဒေါက်တာယေလင်နဲ့တူအပါဝင်လို့ဆိုရမှာပါ။သမ္မတက
I should add that she'll be the first woman to lead the Fed in its 100 year history. And I know a lot of Americans men and womenthank you for not only
ကျွန်တော်ဖြည့်စွတ်ပြောလို့ရကဒီဗဟုဘန်ရဲ့တက်တန်းနှစ်တရာမှာသူဟာပထမဆုံးအမျိုးသမီးဗဟုဘန်ဥက္ကဋ္ဌဖြစ်တဲ့ဆိုတဲ့အချက်ပါပဲအမေရိကန်ကအမျိုးသမီးတွေအတွက်ရောအမျိုးသားတွေအတွက်ပါအတူယူစရာအားကျစရာများဖြစ်လို့ဒီတာဝန်ကိုသူယူတဲ့အတွက်ကျွန်တော်အထူးပဲကျေးဇူးတင်ပါတယ
်အလားတူပဲ Sims စီးပွားရေး company ပိုင်ရှင် Marcy Sims ကလည
်း It is a really big deal for the future of women going into science and math
အမျိုးသမီးတွေရဲ့အနာဂတ်အတွက်သိပ္ပံနဲ့တင်ချမှာအထူးပဲအားဖြည့်ပေးရရောက်စီမှာဖြစ်ပါတယ်။ဒါရီဟာနိုင်ငံမှာအရေးတကြီးလိုအပ်နေတာပါ
။မက်ကီတွေခိုင်ကတော့လူ့သမားဝင်ကြီးဌာနကဖြစ်ပါတယ်။သူကလည်းအခုလိုအဆုံးဖြတ်ပေးနိုင်မဲ့ယာတုမှာမြို့သမီးတူခန့်အပ်မှုဟာအားကျစရာဖြစ်တယ်လို့ဆိုပါတယ
်။ Miss Janet Yellen စက်လာတာနဲ့ပတ်သက်ပြီးတော့ဈေးစီးပွားရေးသုံးသပ်တဲ့လူတွေကတော့သူ့ကိုအထိုက်အကန့်ဆုံးလူဖြစ်တယ်ဆိုပြီးတော့ခံစားသုံးသပ်နေကြတယ်ဒီကဘာလုံးမှာရှိနေတဲ့စီးပွားရေးသုံးသပ်လေးလာတဲ့လူတွေကသူပြောတဲ့စကားကိုကလုံးမကြမ်းနားထောင်ကြရတယ်ဆိုတော့ကသူ့မှာအရေးကြီးတဲ့အချက်လက်တွေကိုတိတိကျကျနဲ့ပြောနိုင်ဆိုနိုင်တဲ့သူဖြစ်မယ်လို့ခံပါတယ်ဂျန်နက်ယယ်လန်ရဲ့အဓိကမူဝါဒကအလုံးလက်မဲ့ဥယျာဉ်တွေကိုလဲသမျှလဲအောင်လို့စူးစမ်းပြီးတော့လူအများလုံးရှိရေးကိုစူးစမ်းမယ်လို့သူကဆိုတယ်ပြီးခဲ့တဲ့2009တုန်းကအမေရိကမှာအင်ယာဈေးကွက်တွေကမောက်ကမာတွေဖြစ်တော့လာလေကျိုးပြီးတော့ဖြစ်တော့မယ်ဆိုပြီးတော့သူ့ဘက်ကနေပြီးတော့ကျိုးပြောထားတာတွေရှိတယ်ဖြစ်လာမယ့်ပြဿနာတွေနဲ့ပတ်သက်ပြီးတော့တာဝန်တဲ့နေဟာတွေသုံးဖြတ်တဲ့နေဟာတွေကိုသူကပဲအကြံဉာဏ်တွေအများကြီးပေးခဲ့တယ်လို့ဆိုတယ်ဒီလိုမျိုးအမျိုးသမီးတယောက်ရဲ့အင်အားကြီးတဲ့ပါဝါကဗဟုဘန်ဥက္ကဋ္ဌခေတ်ဆက်ဆက်မှာအမျိုးသမီးတွေမရှိခဲ့ဘူးလို့ဆိုတယ်အခုမှဒီနှစ်ပေါင်း100အတွင်းမှာတစ်ခါဖြစ်တယ်ဆိုလူတွေကပြောကြတယ်အခုလိုမျိုးအရေးကြီးနေတဲ့အချိန်မှာဒီအမျိုးသမီးတစ်ယောက်ကိုဗဟုဘန်ဥက္ကဋ္ဌအနေနဲ့ရွေးချယ်တယ်သူကလည်းအရေးချင်းရှိတယ်ဆိုတဲ့အတွက်ကြောင့်မလို့ဒီအရှိမအမေရိကန်ရဲ့စီးပွားရေးတွေမကဘူးဒီကမ္ဘာလုံးရဲ့စီးပွားရေးအခြေအနေတွေအလားအလာကောင်းနိုင်မယ်လို့ထင်တယ
်ဒေါက်တာယေလင်နဲ့အလားတူပဲသူ့ရဲ့ခင်မွန်းဟာလည်းစီးပွားရေးနိုဘယ်ဆုရှင်ဖြစ်ပြီးသားဖြစ်သူကလည်းစီးပွားရေးပါမောက္ခတူဖြစ်ပါတယ်သမ္မတအိုဘားမားရဲ့ခုလိုအမည်တင်သွင်းမှုကိုဒီမိုကရက်တို့ကြီးစိုးတဲ့အထက်လွှတ်တော်နေနဲ့အခက်အခဲမရှိပဲအတည်ပြုနိုင်နေမယ်လို့လည်းအများကမျှော်လင့်ထားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးကန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me